ဒီရန်ကုန်မြို့တော်စီပင်ကော်မတီရွေးချယ်ပြီးသွားလို့ရှိရင်ဌာန၃ခုကနေလွဲပြီးတော့စီပင်ဌာနအားလုံးကိုဖျက်သိမ်းမယ်ဆိုတာဘာကြောင့်ပါလဲရှင
်အဓိကတော့ဟိုကျွန်တော်တို့ဒီ2019ရန်ကုန်မြို့တော်စီပင်တိုင်းဥပဒေကိုပြင်ဆင်တဲ့အခါမှာဟိုကျွန်တော်ကပုံစံအစ်စ်နဲ့ကျွန်တော်တို့ကပြန်လဲဖွဲ့စည်းဖို့ဆိုတဲ့ရည်မှန်းချက်ထားပြီးတော့ဥပဒေကိုပြင်ဆင်ခြင်းဖြစ်ပါတယ်ဗျအဓိက
ပုံစံအစ်စ်ဆိုတာကဘလို့ပုံစံမျိုးကိုဆိုလိုချင်တာလဲရှင်
ကျွန်တော်တို့လက်ရှိအနေနဲ့မှာရန်ကုန်မြို့စီမံတိုင်းကော်မတီရဲ့ဖွဲ့စည်းတဲ့ပုံစံဒီ1992ကနေပြီးတော့စတင်ဖွဲ့စည်းခဲ့တဲ့ရန်ကုန်မြို့စီမံတိုင်းကော်မတီဥပဒေပြီးတော့မှ2013ရန်ကုန်မြို့စီမံတိုင်းဥပဒေဆိုပြီးတော့အစဉ်ဆက်ကဒီရခိုင်လုပ်ခဲ့တဲ့ဟောနိုင်ငံရေးကစ်နဲ့နဲ့မူတည်ပြီးတော့ဖွဲ့တွေကိုဌာနဆိုင်ရာအနေနဲ့သူတို့ဒီဟိုဌာနတွေကိုအပြောင်းအမြောက်ဖွဲ့စည်းခဲ့တာပေါ့နော်ဆက်ပြီးတော့ဥပဒေစင်လိုက်တဲ့ဥပဒေအရဆိုခဲ့ရင်တော့ကျွန်တော်တို့ကဒီပုံစံရောအနှစ်သာရရောပါဥပဒေကိုကျွန်တော်ကပြင်ဆင်ပြီးတော့မှပဲကျွန်တော်တို့ကဒီဌာနတွေကိုဖွဲ့စည်းရဖြစ်ပါတယ်။ရခိုင်ကတော့ဥပဒေကိုပဲပြဋ္ဌာန်းတယ်ဒီလိုဌာနဘလို့ဌာနလောက်ထိဖွဲ့စည်းမယ်ဆိုတော့အသေးစိတ်မပါပါဘူး။တိုးတော့လည်းပဲကျွန်တော်တို့2019ဥပဒေရတော့ဥပဒေရဲ့အနှစ်သာရရော election လုံးမဲ့ကိစ္စတွေကိုကော်မတီဝင်ဖွဲ့စည်းပုံရောဌာနရဲ့ဖွဲ့စည်းပုံတွေကိုပါကျွန်တော်တို့ကကစ္စနစ်နဲ့ညီအောင်ပြန်လဲပြင်ဆင်ဥပဒေကိုပြင်ဆင်ပြီးတော့မှရန်ကုန်မြို့စီမံတိုင်းကော်မတီကိုဖွဲ့စည်းမယ်ဆိုတဲ့ရည်ရွယ်ချက်ပါပဲဗျာ
။ဟုတ်ကဲ့ရှင်။အဲ့တော့ဒီရွေးချယ်ထားတဲ့ဌာနကဘယ်ဌာနတွေဖြစ်မလဲရှင်
။ဆိုတော့ကျွန်တော်ကနံပါတ်၄လေးပြန်ပြောချင်တာကတော့ဥပဒေကိုဘူးကျန်းကိုပဲစပြီးတော့တည်တဲ့အဆင့်ပဲရှိပါသေးတယ်။သို့တော်လည်းပဲဒီဟာကဟိုတကယ်ဒီအတိုင်းဖွဲ့စည်းခြင်းဖြစ်မယ်မဖြစ်ဘူးဆိုတဲ့ကိစ္စလေးကတော့ကျွန်တော်တို့လွတ်တော်မှာတကယ်တော့ဒီဥပဒေကိုတပိုက်ချင်းစီလိုက်နော်အတီးပြုတ်ပြီးမှလာလည်းရင်ဒါတွေကတီးဖြစ်မှာဖြစ်ပါတယ်ဒါကြောင့်မို့လို့ကျွန်တော်တို့အခုကတည်ထားတဲ့အကျန်းနဲ့အစင်ပဲရှိနေသေးတော့တကယ်တည်းကျွန်တော်တို့ပြင်ဆင်ခဲ့တဲ့ဥပဒေအချိန်သွားမလားမသွားဘူးဆိုတာသို့တော်ရဲ့အဆုံးဖြတ်မှာမူတည်သေးတဲ့အတွက်ဒါတွေကတော့အခုချိန်မှာတော့ကျွန်တော်တို့ကဒါတွေကအဲ့ဒီအချိန်ဖွဲ့စည်းပဲသူ့တော့ကျွန်တော်တို့အတိအကျတော့ပြောလို့မရသေးဘူးခင်ဗျ။ရထားချက်အဆင့်ပဲရှိပါသေးတယ်။ဟုတ်ကဲ့
။အဲ့တော့ရထားတဲ့ဌာနတွေကဆိုရင်ဘယ်ဌာနတွေဖြစ်မလဲရှင
်။ဟိုသေးစိတ်လေးတော့ကျွန်တော်နည်းနည်းပြောဖို့တော့နည်းနည်းအခက်အခဲလေးတော့နည်းနည်းလေးရှိပါတယ်ဗျာ။ဟိုကျွန်တော်တို့ဘယ်ဌာနတွေလဲဆိုတော့အခုမှပုံမှန်ပဲဆိုရင်မြို့ပြစီမံကိန်းတွေရဲ့စီမံခန့်ခွဲဌာနတွေရှိမယ်။ပန်းဝီရင်နဲ့အာကစားကွင်းဌာနရှိနေမယ်။စီဗီလာယာအဖော်ခါနဲ့ပတ်သက်တာတွေရှိမယ်။အင်ဂျင်နီယာဆိုင်ရာဌာနတွေကိစ္စတွေရှိမယ်။ရေပေးဝေးတဲ့ကိစ္စတွေရှိမယ်။နောက်လည်းလမ်းနစ်စားတွေတိောက်တဲ့ကိစ္စတွေရှိမယ်။ဒါမိန်လာတွေနဲ့ပတ်သက်ပြီးတော့ပြုလုပ်တဲ့ကိစ္စတွေရှိမယ်။အဓိကတော့ပြည်သူလူထုကဈေးတွေနဲ့တိောက်တဲ့ကိစ္စတွေရှိမယ်။အစရှိသဖြင့်ပေါ့ပြည်သူလူထုတကယ်လက်တွေ့ဘဝမှာဟိုလိုအပ်နေတဲ့ဟာတွေကိုကျွန်တော်တို့က highlight ကိုလုပ်ပြီးတော့ကျွန်တော်တို့ဒီဌာနတွေကိုဖွဲ့စည်းမယ်ဆိုတဲ့ရွေးချက်နဲ့လုပ်ချင်းဖြစ်ပါတယ်
။အဲ့တော့လေဒီရန်ကုန်စီပင်ကော်မတီဝင်ရွေးချယ်ပြီးတော့မှဆိုတဲ့အခါကျတော့လေရန်ကုန်စီပင်ကော်မတီရွေးချယ်တာရောဘယ်တော့လောက်ဖြစ်မလဲရှင
်။ဟိုအဓိကနံပါတ်1ကျွန်တော်ကပြောပြနိုင်တာကတော့ကျွန်တော်တို့ကကော်မတီတွေကိုကျွန်တော်တို့ကအခုအစ်စ်ပြန်လဲဖွဲ့စည်းတဲ့အခါမှာနံပါတ်1ကတော့ Central Body ဖြစ်တယ်ပေါ့နော်။အဆုံးဖြတ်နိုင်တဲ့အတိုင်းအာဒီကျွန်တော်တို့ကကော်မတီပေါ့နော်။နံပါတ်1ရန်ကုန်မြို့စီမံတိုင်းကော်မတီသွားမယ်။သူ့ရဲ့အောက်မှာကျွန်တော်တို့အာဏာပိုင်ဖွဲ့ဆိုတဲ့အရာကြီးသွားမယ်။လက်ရှိမှာကျွန်တော်တို့လက်ရှိ2013ရန်ကုန်မြို့စီမံတိုင်းဥပဒေအရဆိုခဲ့ရင်ချိုးရကခံရသူက၄ဦး၊ပြည်သူကရွေးချယ်တဲ့ကော်မတီဝင်က၄ဦး၊စုစုပေါင်း10ဦး၊အုံမြို့တော်ဝင်နဲ့ဆိုရင်စုစုပေါင်း6ဦးနဲ့ဖွဲ့စည်းထားတာပေါ့နော်။ဒါလို့လည်းကျွန်တော်တို့ဒီပြင်ဆင်တဲ့အခါမှာတော့မူလဖွဲ့စည်းခဲ့တဲ့အနေထားမှုတဲ့ကျွန်တော်တို့ကော်မတီဝင်ကိုပုံမူပြီးတော့များပြားအောင်ခမ်းမန်းကြီး17ဦးလောက်နဲ့ကျွန်တော်တို့ဖွဲ့စည်းမယ်လို့တော့အကြမ်းမြင်တော့ကျွန်တော်တို့ရည်ရဲချက်နဲ့ကျွန်တော်တို့ပြင်ဆင်နေပါတယ်ခင်ဗျ။အ
ဲ့တော့ဆရာခုနဒီဥပဒေကျမ်းကရောဘယ်တော့လောက်ထွက်ဖြစ်မယ်လို့မှန်းထားလဲရှင
်။ဥပဒေကျမ်းကတော့အခုတော့ကျွန်တော်တို့ကလည်းဟိုအခုအကြမ်းမြင်တော့လေကျွန်တော်တို့ပြင်ဆင်နေပါတယ်။အချိန်တော့နည်းနည်းလေးယူရမယ့်သဘောတော့မြင်ပါတယ်။အတိအကျတော့ကျွန်တော်တို့ပြောလို့မရပါဘူးဆိုတော့ဒီလွတ်တော်ရဲ့ function ဆိုတာဒီကြာတခါကြလေဟိုကျွန်တော်တို့တစ်ခုချင်းစီလိုက်တောင်းရတဲ့ကိစ္စမျိုးဖြစ်ကြတော့အတိအကျတော့သိပြောတော့ခက်ပါတယ်ခင်ဗျာ
။အဲ့ဒါဆိုတော့လေခုနကဒီပြင်ဆင်ရွေးဆွဲနေတယ်ပေါ့နော်2013စီပင်ဥပဒေမှာဆိုလို့ရှိရင်လေအဓိကကဘယ်အချက်တွေကိုအဓိကထားပြီးတော့ပြင်ဆင်ဖို့တွေလုပ်နေလဲရှင်
။အဓိကပြောရင်တော့၃ပိုင်းမျိုးပြောလို့ရမှာပါ။နံပါတ်၁ကော်မတီရဲ့ဖွဲ့စည်းခြင်းပေါ့။နောက်ပြီးတော့ဟို function ပေါ့နော်ဒီရန်ကုန်မြို့စီပင်တိုင်းကော်မတီရဲ့အလုပ်တွေကိုဘယ်လိုပုံစံမျိုးနဲ့လုပ်မယ်ဆိုတဲ့ function တွေပါအပိုင်းကိုပါတယ်။နံပါတ်3ကတော့ပါဆိုတော့ပြစ်မှုနဲ့ပြစ်ဒဏ်ပိုင်းကိုပါတယ်။2013ရန်ကုန်မြို့စီမံတိုင်းကော်မတီရဲ့ပုံစံမျိုးနဲ့2019ရန်ကုန်မြို့ဘယ်လိုအသက်ဆွဲတဲ့ပုံစံတွေရဲ့အနှစ်သာရရော function တွေရောပြစ်မှုပြစ်ဒဏ်တွေရောအဓိကတော့အဲ့ဒီပိုင်းတွေမှာအဓိကကွာခြားပြီးတော့ွားမှာဖြစ်ပါတယ်။
ဟုတ်ကဲ့ပါအန်ကယ်ဦးဇော်ဝင်းနာခုလိုဖြစ်ပြတာကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးများကြီးတင်ပါတယ်